မြန်မာနိုင်ငံရဲ့ကုန်သွယ်မှုလုံငွေကွာဟချက်ဟာပြီးခဲ့တဲ့3လအတွင်းဒေါ်လာ1ဘီလီယံနီးပါးရှိတဲ့အကြောင်းစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအရာရှိတူက VOA ကိုပြောပါရယ်ဖွံ့ဖြိုးဆဲနိုင်ငံတွေမှာဖြစ်လို့ရှိတဲ့နိုင်ငံရင်းနှီးမြှုပ်နှံမှုတွေလိုအပ်တဲ့ကုန်ကြမ်းတွေတင်သွင်းနေရတာကြောင့်လုံငွေကွာဟချက်ကတော့ရှိနေဦးမယ်လို့စီးပွားရေးပညာရှင်တွေကလည်းသုံးသပ်ပါရယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြပေးထားပါရယ်
သုံးလတာကာလအတွင်းပြည်ပနဲ့ကုန်သွယ်ရေးလုံငွေကွာဟချက်ကအမေရိကန်ဒေါ်လာ1ဘီလီယံနီးပါးရှိတဲ့အတွက်တစ်နှစ်ပတ်လုံးလုံငွေကွာဟချက်ကအရင်နှစ်တွေလိုများနေဦးမယ်လို့စီးပွားရေးပညာရှင်တချို့ကခန့်မှန်းထားကြပါတယ်။နိုင်ငံတွင်းဝင်လာတဲ့အမေရိကန်ဒေါ်လာထက်ပြည်ပထွက်သွားတဲ့ဒေါ်လာငွေကြေးကနှစ်တိုင်းပိုများနေတဲ့အခြေအနေဖြစ်ပါတယ်။အဆိုရကတော့လာမယ့်2018-2019ပို့ကုန်တဲ့တွင်းကုန်ကို15ဘီလီယံလောက်စီနဲ့လုံငွေကွာဟချက်ဒေါ်လာ1,500ထိလျှော့ချဖို့ရည်မှန်းထားပါတယ်။ဒါပေမဲ့လည်းလက်တွေ့မှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုရှိနေတဲ့အတွက်လုံငွေကွာဟချက်ကတော့ရှိနေဦးမယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနလက်ထောက်အတွင်းဝင်ဦးခင်မောင်ဝင်ကပြောပါတယ
်။ဆိုလုံငွေကတော့လူရှိလာတော့ရှိပါမှာလား။ဆိုဒီမှာပြောရရင်များတော့ဟိုအကြမ်းကြီးအားလို့တော့ကုသရေးနဲ့နိုင်ငံတွေမှာပုံမှန်မှုတွေရတော့ဟိုဒီမှာကုသရေးနဲ့မှာဟိုကလေနိုင်ငံခြားရင်းနှီးမြှုပ်နှံမှုကြီးနေတဲ့ခါကျတော့ဟိုဒီမှာဟိုဝယ်ဖြစ်ရင်ဒီလိုနိုင်ငံတွေတော်များပါတယ်။ကျင်းရောဘာအဖြစ်လဲမလို့မဆိုချင်တာဟိုကမူရဘယ်လိုမျိုးဖြစ်နေတာဟိုဘယ်လိုမျိုးဖြစ်လို့လဲဟိုရှိသွားရင်ဒီမှာဘာလို့အဲ့ပြင်လို့ဟိုတုံးတော့မရပါဘူးညနာတော့ဒီကတော့ဒီကတော့ဘာဟောမယ်ဆိုကတော့ဟိုကမျိုးစဲနေနေရတော့ဆိုတော့အဓိကဒီလိုမျိုးတော်တော်ရှိနေတယ်ဆရာရှိပါ
စားတော့ကုန်ခဲ့ကုန်ကြမ်းနဲ့စက်ပစ္စည်းတင်သွင်းတဲ့ကုန်သွယ်မှုတန်ဖိုးကပိုများပါတယ်နိုင်ငံတကူအနေနဲ့လုံငွေကွာဟချက်ကိုထိန်းကြီးဖို့ကပို့ကုန်တိုးမြှင့်မှုလိုအပ်ကြောင်းစီးပွားရေးပညာရှင်ဦးခင်မောင်ယူကအခုလိုပြောပါရယ
်။ကုန်ကြမ်းစက်ပစ္စည်းတွေကများတဲ့အသေးပဲကတော့နှစ်ခုရှိတယ်။နိုင်ငံတော်ဆင့်အနေနဲ့ပြောရရင်လည်းအခြေခံဆောက်အုံတွေလမ်းပန်းတွေပိုင်းတွေကအကုန်လုံးလုံနေရတယ်။နော်လိုအပ်တဲ့လိုအပ်နေတော့နော်နောက်တစ်ခုကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့အတူဝင်လာတာရှိတယ်လို့ပြည်နိုင်ငံခြားရင်းနှီးမြှုပ်နှံမှုအတွက်ကတွင်းကုန်မှာတော့များတယ်နော်အခုအများပြင်းထင်ကြတာအတွင်းကုန်တွေများလာတယ်အတွင်းကုန်များတော့ဆိုးတယ်လို့ထင်ကြအတွင်းကုန်များတိုင်းဆိုးတယ်လို့မဆိုတော့ဘူးတရုတ်ရဲ့ဖွံ့ဖြိုးမှုအဆင့်အရဒါဇာတ်လို့အဆက်လာရရပြင်သွင်းနေရတယ်အဲ့တော့ဆရာကတော့အဲကုန်သွယ်မှုရှင်းတမ်းမှာတော့လူငွေပြတယ်လူငွေပြတဲ့အကြောင်းရင်းကလည်းဘုက္ကပို့ကုန်မှာတော့ခါတော့ဘာမှမပို့စရာမှမရှိတာအဲ့တော့ဒလုချင်းနေပြောတာဆရာကတော့ဆက်ပြီးချိနေမှာပဲဆိုအဲ့လိုမမြင်နဲ့အဲ့ဒီကြိုးစားမှုတိုင်းပြည်အတွက်တော့တခုပဲပို့ကုန်များအောင်လုပ်နိုင်ဖို့ပဲလိုတာ
2016-2019ဘဏ္ဍာနှစ်မှာပို့ကုန်ဒေါ်လာ12ဘီလီယံတွင်းကုန်က10ဘီလီယံရှိတဲ့အတွက်ကုန်သွယ်ရေးလုံငွေက5ဘီလီယံရှိပါတယ်2019-2018ဘဏ္ဍာနှစ်မှာတော့ပို့ကုန်ကအမေရိကန်ဒေါ်လာ14ဘီလီယံဖြစ်လာပြီးတွင်းကုန်ကလည်း18ဘီလီယံရှိလာပါတယ်ကုန်သွယ်ရေးလုံငွေကတော့4ဘီလီယံဖြစ်ပါတယ်အခုနှစ်မှာအထည်ချုပ်လုပ်ငန်းထုတ်ကုန်တွေပိုတင်ပို့ထားနိုင်ပေမဲ့လေယာထုတ်ကုန်တင်ပို့တာကတော့အရင်နှစ်တွေကထက်နည်းသွားရည်လို့ဆိုပါရယ
်ကိုစော်ထက်ပြောပြပြီးခဲ့တာပါ